ပြီးခဲ့တဲ့သတင်းနှစ်ပတ်ကတူရကီနိုင်ငံက sorry ကောင်းစီယုံတဲ့ကိုဝန်သွားပြီးပျောက်ဆုံးနေတဲ့ sorry သတင်းတော့ဂျမယ်ခါရှူဂျီဟာအသက်ခံရကြောင်း sorry arabia ဘက်ကဝန်ခံဖို့အတွက်ပြင်ဆင်နေပြီလို့ american သတင်းဌာနတစ်ခုကနေထုတ်ဖော်ရေးသားခဲ့ပါတယ် cnn သတင်းဌာနကိုသတင်းပေးခဲ့သူကသတင်းတော့ခါရှူဂျီဟာစစ်ဆေးမေးမြန်းစင်မှာပဲသိဆုံးခဲ့တာလို့ပြောကြားခဲ့ကြောင်းနဲ့တကယ်တော့ sorry ထောက်လှမ်းရေးတွေဟာဂျမယ်ခါရှူဂျီကိုစစ်ဆေးမေးမြန်းဖို့အတွက် istanbul မှာရှိတဲ့ sorry ကောင်းစီယုံကနေ sorry arabiaပြန်နိုင်ငံဘက်ကိုခိုးထုတ်သွားဖို့အတွက်ရည်ရွယ်ခဲ့တာဖြစ်ကြောင်းလည်းပြောခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်ခါရှူဂျီတေဆုံးတဲ့အထိဖြစ်ပွားခဲ့သူရဲ့သူတို့ရဲ့အစီအစဉ်ဟာတရားဝင်ခွင့်ပြုချက်မပါသလိုတေဆုံးအောင်လှုပ်ဆောင်ခဲ့သူကိုအရေးယူမှာဖြစ်ကြောင်း Sorry Arabia ဘက်ကပြောကြားဖို့အတွက်မျှော်လင့်ထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။သတင်းနောက်ခါရှူဂျီဟာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကတူရကီက Sorry ကောင်းစင်ရုံးတဲ့ကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်ပိုင်းမှာပျောက်ဆုံးနေတာဖြစ်ပါတယ်။တနင်္လာနေ့မနေ့ပိုင်းမှာတော့ American သမ္မတ Donald Trump ကသတင်းနောက်ခါရှူဂျီကိုလူစိုးတွေတတ်သွားမယ်လို့ထင်ကြောင်းပြောပါတယ်။သမ္မတဟာသူ့နဲ့ Sorry ဘီယန် Salman တို့မိနစ်20ကြာတယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာခါရှူဂျီနဲ့ပတ်သက်ပြီးသူဘာမှမတိကြောင်း sorry ဘင်းကသူ့ကိုပြောခဲ့တယ်လို့ဆိုပါတယ်ခါရှူဂျီဟာ sorry အင်းရှိမင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်တဲ့စာရီကိုရေးသားသူလည်းဖြစ်ပါတယ်သမ္မတထရမ့်ကခါရှူဂျီပျောက်ဆုံးမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကို sorry arabia ကိုဆဲလွတ်ခဲ့တာပါဒါနဲ့နောက်ခါရှူဂျီနဲ့ပတ်သက်ပြီးဖြစ်နိုင်ခြေအားလုံးကိုဘာမှချမှတ်ထားပဲနဲ့စုံစမ်းစစ်ဆေးမှဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်တချိန်တည်းမှာပဲတူရကီရဲတွေက istanbul မှာရှိတဲ့ sorry ကောင်းစင်ရုံးကိုစတင်ရှာဖွေစစ်ဆေးနေပြီဖြစ်ပါတယ်